ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းစာနာမှုနဲ့လူခွင့်ရဲ့ပြဿနာတွေကြုံရတာကိုဖြေရှင်းဖို့စ조사နေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်နိုင်ငံကိုတောက်ရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ
် We're in the midst of and I don't want to sound too philosophical
အခုချိန်ဟာဒီမိုကရေစီနဲ့ခရိုနီတွေကြားကတိုက်ပွဲအလေရောက်နေတာဖြစ်ကြောင်းအမေရိကန်သမ္မတကအမေရိကန်လေတပ်တမဟာ82ကတပ်ဖွဲ့ဝင်တွေနဲ့ပိုလန်နိုင်ငံရဇောမြို့မှာတောက်ကြနေတွေ့ဆုံခြင်းပြောကြားခဲ့တာပါသမ္မတဘိုင်ဒန်တောက်ရောက်တွေ့ဆုံခဲ့တဲ့အမေရိကန်တပ်ဖွဲ့တွေဟာပိုလန်၊လစ်သူရေးနီးယား၊လတ်ဗီးယား၊အက်စတိုးနီးယား၊ဘူလ်ဂေးရီးယားနဲ့ရိုမေးနီးယားအပါအဝင်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေမှာရောက်နေတဲ့ထောင်နဲ့ချီတဲ့နေတိုးမဟာမိတ်တပ်တွေကိုအကူအညီပေးဖို့ရောက်နေတာပါ။ယူကရိန်းမှာကျုံးနေရတဲ့အကြမ်းဖက်မှုအန်ဒီယားကနေထွက်ပြေးလာတဲ့ဒုက္ခတွေအရေအတွက်တိုးလာနေတာနဲ့လူသားဆန္ဒမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေရလဲဆိုတော့သမ္မတဘိုင်ဒန်ကိုရဇောလေးစိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာပိုလန်ကိုမလာခင်တောက်ကြနေမှာပဲ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒါလီယန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်မှာတော့ဥရောပဒေသရဲ့ရုရှားရေနံတင်ပို့မှုကိုနှီးခိုနေရမှုတွေရော့ပါအောင်ပူးတွဲအလုပ်အဖွဲ့တစ်ခုကိုဖွဲ့စည်းကြောင်းကြေညာခဲ့တာပါ။